ICC နိုင်ငံတကာဂျာဆွေးခုံရုံးကအမေရိကန်စစ်တပ်တပ်သားတွေနဲ့ထောင်လန်းရင်းတွေရဲ့လွန်ခဲ့တဲ့18နှစ်အတွင်းအာဖဂန်နိုင်ငံမှာအကြမ်းဖက်နှိမ်နင်းလှုပ်ဆောင်စဉ်အမားကျူးလွန်မှုရှိမရှိစုံစမ်းစစ်ဆေးနေတဲ့အတွက် ICC အရာရှိတွေကိုသမ္မတဒေါ်နယ်ထရမ့်ကခရီးသွားနဲ့ပိုင်ဆိုင်မှုဆိုင်ရာပိတ်ပင်အရေးယူမှုတွေကိုချက်တပြေးနေမှာပဲချမှတ်လိုက်ပါတယ် ICC ရဲ့စုံစမ်းစစ်ဆေးမှုဟာအမေရိကန်နိုင်ငံရဲ့အမျိုးသားလုံခြုံရေးနဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာအတွက်ကျုံရလေမရှိတဲ့ထူးခြားတဲ့ချိန်ချောက်မှုတစ်ခုလို့သမ္မတထရမ့်ကခေါ်ဆိုပြီးအရေးပေါ်အခြေအနေဖြစ်ကြေညာခဲ့ပါတယ်။အမေရိကန်နိုင်ငံတွင်းကို ICC အရာရှိတွေဝင်ရောက်ခွင့်ပိတ်ကန်တဲ့အပြင်သူတို့ကိုအမေရိကန်နိုင်ငံတွင်းငွေကြေးနဲ့ပစ္စည်းဥစ္စာပိုင်ဆိုင်မှုအတွက်ပါတားမြစ်လိုက်တာပါ။ဒါပေမဲ့ ICC အရာရှိဘယ်နှယောက်ကိုအရေးယူတယ်၊ဘယ်သူကိုအရေးယူတယ်ဆိုတာကိုတော့ထုတ်မပြောပါဘူး။ ICC ဖွဲ့စည်းတဲ့ Rome စာချုပ်ကို American ပြည်ထောင်စုကလက်မှတ်ရေးထိုးထားတာမဟုတ်တဲ့အတွက် American စစ်တပ်နဲ့ထောင်လိုင်းအရာရှိတွေကို ICC စုံစမ်းစစ်ဆေးကမပေးနိုင်ဘူးလို့သမ္မတ Trump နဲ့သူ့ရဲ့ထိပ်တန်းအရာရှိတွေကပြောပါတယ်။